မြန်မာနိုင်ငံမှာတော့ဒီစစ်ပွဲပဋိပက္ခတွေကြောင့်ကလေးငယ်တွေနဲ့လူငယ်တွေပေါ်ထိခိုက်တက်ရောက်နေတဲ့အခြေအနေတွေကိုနယူးယောက်မြို့ကကုလသမဂ္ဂရုံးချုပ်မှာဒီလုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံတွေနဲ့လုံခြုံရေးကောင်စီအဖွဲ့ဝင်မဟုတ်တဲ့နိုင်ငံတွေကြားမှာအလို့သဘောဆွေးနွေးခဲ့ကြပါတယ်ဆရာနာတင်လိုက်တဲ့အတွက်မြန်မာနိုင်ငံကကလေးငယ်နဲ့လူငယ်ထောက်ဝဲကျော်ကြောင်းမတက်နိုင်တော့တာပုံမှန်ကာကွယ်ဆေးမထိုးနိုင်တော့တာနဲ့အများအပြားဟာအဟာရချို့တဲ့သွားမှစိုးရိမ်ရလောက်အောင်လို့အစားအသောက်မဖူးမလုံဖြစ်နေတဲ့အခြေအနေတွေကိုအစီအဝေးဥဆောင်ကျင်းပတဲ့ဗြိတိန်နိုင်ငံကုလသမဂ္ဂဆိုင်ရာဒုတိယအမြင့်တန်းကိုယ်စားလှယ် James Garigori ကထောက်ပြခဲ့ပါတယ
် First the international community needs to pay greater attention to the worsening levels of food insecurity
အခြေအနေပိုဆိုးလာတဲ့အစားအသောက်မဖူးမလုံဖြစ်နေတဲ့ကိစ္စအပေါ်နိုင်ငံတကာအသိုင်းအဝိုင်းအနေနဲ့ပိုပြီးတော့မှအာရုံစိုက်ကြဖို့ကလေးငယ်တွေနဲ့လူငယ်တွေအတွက်ပညာရေးနဲ့ကျန်းမာရေးဝန်ဆောင်မှုပိုမိုရရှိအောင်လုပ်ပေးဖို့နဲ့ပဋိပက္ခတွေကြားကလေးငယ်တွေတည်ဆုံးနေမှုအဆုံးသတ်အောင်လို့အကြမ်းဖက်မှုအားလုံးချက်ချင်းရပ်ဖို့လုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်2669မှာပြောထားတဲ့အချက်ကိုထပ်မံတောင်းဆိုပါတယ်လို့ဗြိတိန်သံအမတ်ကြီးကဒီ Area Formula အစည်းအဝေးမှာပြောသွားတာပါကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံတွေနဲ့လုံခြုံရေးကောင်စီအဖွဲ့ဝင်ဟုတ်တဲ့နိုင်ငံတွေရဲ့အလို့သဘောဆွေးနွေးပွဲမှာမြန်မာနိုင်ငံကလူငယ်တချို့ကိုယ်တိုင်သူတို့ရဲ့အနာဂတ်မရေမယားဖြစ်နေတဲ့ခံစားချက်တွေပြောပြထားကြတဲ့ဗီဒီယိုရုပ်သံကိုလည်းပြသခဲ့ပါတယ်။မြန်မာနိုင်ငံမှာစစ်ပွဲတွေကြောင့်ကလေးငယ်တွေအသက်လူထွက်ပြေးနေကြရတဲ့အခြေအနေ၊ဖမ်းဆီးခံနေရတဲ့အခြေအနေ၊လွတ်လပ်လုံခြုံမှုမရှိတဲ့အခြေအနေတွေကိုပါဝင်ဆွေးနွေးကြတဲ့နိုင်ငံတွေကမိမောင်းထိုးပြခဲ့ကြပါတယ်။ခြေရွာတွေကိုမီးရှို့ဖျက်ဆီးနေတာအပါအဝင်မြန်မာစစ်တပ်ရဲ့ရက်စက်ကြမ်းကြုတ်တဲ့လုပ်ရက်တွေကိုအမေရိကန်ပြည်ထောင်စုကအပြစ်တင်ကြားကုလသမဂ္ဂဆိုင်ရာအမေရိကန်သံအမတ်ကြီးလင်ဒါ သောမတ်စ်ဂရင်းစဖီလ်ကလည်းဆွေးနွေးပွဲမှာပြောကြားသွားပါတယ်စစ်တပ်အနေနဲ့လေရင်စီတွေမရနိုင်အောင်လို့ကန့်တတ်မှုတွေလုပ်ပေးဖို့အတွက်ကိုလည်းလုံခြုံရေးကောင်စီကိုအမေရိကန်ကတောင်းဆိုခဲ့ပါတယ်လူသားချင်းစာနာတဲ့အကူအညီတွေကိုအထူးသဖြင့်စစ်ပွဲတွေဖြစ်နေတဲ့နေရာကပြည်သူတွေအတွက်အတားအဆီးမရှိပို့ဆောင်ပေးနေနိုင်ဖို့အတွက်အဓိကလိုအပ်နေတယ်လို့ကုလသမဂ္ဂဆိုင်ရာမြန်မာအမြင့်တန်းကိုယ်စားလှယ်တပ်အမတ်ကြီးဦးကျော်မိုးထွန်းကလည်းတောင်းဆိုခဲ့ပါတယ်ရှင်